UN နိုင်ငံမှာရှိနေကြတဲ့ American နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ Baghdad မြို့တော်မှာရှိတဲ့ American တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ UN 2တပ်ဖွဲ့ခေါင်းဆောင် Qasem Soleimani နဲ့ Iraq ပြည်သူ့စစ်ခေါင်းဆောင် Abu Mahdi al-Muhandis တို့ American ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားပြီးနိုင်ပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ UN နိုင်ငံအပါအဝင်ဒေသတွေမှာတင်းမာမှုတွေကြီးထွားလာနေတဲ့အတွက် American နိုင်ငံသားတွေ UN နိုင်ငံကနေချက်ချင်းထွက်ကြဖို့နဲ့ပြည်နယ်ရေးလေကြောင်းကနေအမြန်ဆုံးထွက်ခွာကြဖို့အခက်အခဲရှိနေဆိုရင်တော့ကုန်းလန်းကနေတခြားနိုင်ငံတွေကိုထွက်ခွာကြဖို့လဲတန်ယုံကြေညာချက်မှာတိုက်တွန်းထားပါတယ်။ American ရဲ့တိုက်ခိုက်မှုနောက်ပိုင်းရက်ခတ်လာမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့တူကမ္ဘာရေနံစည်းလဲဒီနေ့ပဲမြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရေနံစိမ်းဈေးဟာ 4.1% ခန့်မြင့်တက်သွားခဲ့ပြီးတစ်ပီပါကို $2.80 မြင့်တက်ပြီး $68 နဲ့95စင်အထိဈေးတက်သွားတာပါ။ဒီမတိုင်ခင်တုန်းကအမေရိကန်နဲ့တင်းမာမှုတွေကြီးထွားခဲ့ချိန်မှာလဲပါရှန်ပင်လယ်ဝက်ကိုဖျက်ဆီးတဲ့ရေနံတင်ပို့မှုတွေကိုပြစ်ပင်မဲ့အကြောင်းအီရန်ကချိန်ချောက်ခဲ့မှုပါတယ်။ကမ္ဘာရေနံတင်ပို့မှုတွေရဲ့20ရာခိုင်နှုန်းလောက်အသုံးပြုနေတဲ့ဟော်မုဇ်ရေလက်ကျမ်းမှာရေနံတင်ပို့တွေတက်ခက်ခံရတဲ့အဖြစ်နဲ့လဲကြုံခဲ့ရတာပါ။ဒီချိန်မှာအီရန်ဘက်ကတုံ့ပြန်မှုတွေဟာဟော်မုဇ်ရေလက်ကျမ်းထက်ကျော်လွန်နိုင်တယ်လို့လဲစီးပွားရေးခက်ခဲတွေနဲ့ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေပါတယ်။